အိန္ဒိယမှာ COVID-19 ကူးစက်သူစုစုပေါင်း22ပန်းကျော်သွားပြီဖြစ်တယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ COVID ကပ်ရောဂါကြောင့်တရက်ထဲလူ 4,000 နီးပါးသေဆုံးခဲ့တဲ့အိန္ဒိယနိုင်ငံမှာကပ်ရောဂါတတိယလှိုင်းနဲ့မလွဲမသွေရင်ဆိုင်ရတော့မှာဖြစ်ကြောင်းအစိုးရရဲ့ကျန်းမာရေးဆိုင်ရာထိပ်တန်းအကြံပေး KVG Rakhava ကသတိပေးလိုက်ပါတယ်။သတင်းတပတ်အတွင်းမှာကမ္ဘာတဝန်းယောဂကူးစက်မှုတွေရဲ့တဝက်နီးပါးနဲ့တိုက်ဆုံမှုရဲ့စုစုပေါင်း၄ပုံ၃ပုံလောက်ဟာအိန္ဒိယနိုင်ငံကဖြစ်ကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းသတင်းထုတ်ပြန်ထားပါတယ်။အရေးပေါ်လူနာတွေအတွက်ဆေးရုံသို့အောက်ဆီဂျင်တွေပြည့်လတ်မှုနဲ့ကိုဗစ်ရောဂါကာကွယ်ဆေးထုတ်လို့ရမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းလိုအပ်ချက်တွေနဲ့အတူအိန္ဒိယမှာကပ်ရောဂါကူးစက်မှုတွေအစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ညူဒေလီမြို့တော်ကဆေးရုံတွေမှာအောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အစီအစဉ်တရက်တင်ပြဖို့လဲအိန္ဒိယတရားရုံးချုပ်ကအစိုးရကိုအမိန့်ထုတ်ထားပါတယ်။အိန္ဒိယမှာပြီးခဲ့တဲ့24နာရီအတွင်းယောဂကုသသူ4သိန်း 1,000 ကျော်ရှိပြီးကုသမှုနှုန်း4သိန်းအထက်မှာရှိနေတာနှစ်ရက်ဆက်တိုက်ရှိနေပြီဖြစ်ပါတယ်။တည်ဆုံးသူစုစုပေါင်းကတော့2သိန်း 3,000 ကျော်ရှိပါတယ်ရှင်။